ဒီကနေ့ဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုစီရင်ချက်ချမှတ်နေဖြစ်ပါတယ်ဒီကနေ့ကျင်းပမဲ့တရခွင်ကိုအမေရိကန်ဘက်ကကောင်စစ်ဝင်တဦးလဲတက်ရောက်လိမ့်မယ်လို့မနေ့တုန်းကဝါရှင်တန်မှာကျင်းပခဲ့တဲ့အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဒီဒေါအောင်ဆန်းစုကြည်ရဲ့အမှုနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဘက်ကအထူးစောင့်ကြည့်နေတယ်ပြီးခဲ့တဲ့အပိသက်လျှောက်လဲချက်တင်တဲ့တရားခွင်ကိုလည်းအမေရိကန်ကောင်စစ်ဝင်တဦးတက်ရောက်ခဲ့တယ်။အမေရိကန်နိုင်ငံသားတဦးကလည်းဒီအမှုနဲ့အတူတရားခွင်မှာရင်ဆိုင်နေရတယ်။ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသား2000ကျော်ကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ဆိုတဲ့အမေရိကန်ဘက်ကရည်တည်ချက်ကိုလူသိရှင်ကြားတောက်လျှောက်ပြောနေကြတာလည်းဖြစ်တယ်။မကြာခင်တုန်းကလည်းအမေရိကန်နိုင်ငံရေးဝန်ကြီးဟီလာရီကလင်တန်ကအာဆီယံစည်းဝေးမှာဒေါအောင်ဆန်းစုကြည်ကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ပြောဆိုထားခဲ့တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူIan Kelly ကနေပြီးတော့ရှင်းပြခဲ့ပါတယ်။တခါဒီကုလသမဂ္ဂတွင်းမှုချုပ် Mr. Ban Ki-moon ကလည်းဒေါအောင်ဆန်းစုကြည်ပေါ်မှာမြန်မာစစ်စိုးရဘက်ကဆွဲဆိုထားတဲ့ဆွဲဆိုချက်တွေကိုဆွဆွဲချက်တွေကိုပြန်ရုပ်သိမ်းပြီးတော့ချွင်းချက်မရှိလွှတ်ပေးဖို့ဗိုလ်တစ်ဖူးနေတုန်းကပြောထားပါတယ်။ကုလသမဂ္ဂရုံးချုပ်ကမြန်မာဆိုင်ရာမြန်မာပြည်ဆိုင်ရာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးတန်းဆွေကိုအတွင်းမှုချုပ် Mr. Ban Ki-moon ကလည်းအခုလွန်ခဲ့တဲ့နိုင်ပိုင်းလေးကပဲသူခေါ်ယူတွေ့ဆုံခဲ့တယ်လို့အတွင်းမှုချုပ်ရုံးကနေ VOE ကိုပြောပါတယ်သူတို့ရဲ့တွေ့ဆုံမှုမှာဘာအကြောင်းတွေပြောဆိုကြသလဲဆိုတာကိုတော့မသိရပါဘူးခင်ဗျာ